ကိုဗစ်-19ဒီကြောင့်လုပ်ငန်းတွေပိတ်ခဲ့ရပြီးနောက်စနေနေ့ကစလို့စီးပွားရေးတချို့ပြန်ဆလာတဲ့မန္တလေးမှာအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကျောက်စင်းကျောင်းရည်စည်းကွက်ပြန်ဆနိုင်မဲ့အလားအလာကိုတင်ပြပေးပါမယ်။ကျွန်မအသိကြီးထိုက်ပါ။တရုတ်ဝက်လက်ကိုအားထားတဲ့မန္တလေးကျောက်စင်းစည်းကွက်ကျောက်ဝိုင်းကိုမိခိုလုံးလုံးကန်သူက ရှစ်တောင်းနဲ့တသိန်းချမ်းမှရှိပါတယ်။အခုမန္တလေးအလုပ်တွေပြန်ဆလာပြီဆိုပေမဲ့ကျောက်ဝိုင်းကတော့ပြန်မဖွင့်သေးပါဘူး။မန္တလေးကျောက်မြလုပ်ငန်းရှင်များအသင်းရဲ့တွဲဖက်အတွင်းမှုတက်ကိုရိုင်းလဲဟိုတယ်နဲ့ကျောက်မြလုပ်ငန်းရှင်တို့ဖြစ်တဲ့ဒေါ်စုမွန်တို့ကတော့လက်ရှိမှာဟိုတယ်နဲ့ကျောက်မြရောင်းဝယ်ကတော့ပြန်ဆဖို့ပြင်ဆင်နေစေအခြေအနေပါလို့ပြောပါတယ်။
16ရက်နေ့ကတော့ကျမကြီးအဖွဲ့ကလာရောက်စစ်ဆေးသွားပြီဆိုပေမဲ့ကျမကြီးအဖွဲ့ရဲ့ထောက်ခံချက်ရရှိထားပါတယ်ဒေတာဆိုင်ဒေတာအုပ်ချုပ်မှုဆိုင်ရာစီရနေပြီးတော့မှဖွင့်ခွင့်ထောက်ခံချက်တော့မရရှိသေးတဲ့အတွက်ကြောင့်မလို့ဟိုတယ်ကတော့တက်လက်ပိတ်ထားပါတယ်ရှင်
တော်တော့အဝေးအထွက်အနေနဲ့လူနည်းအောင်လို့လဲအရှိမှာပေါ့နော်တားမြစ်ထားတဲ့ပုံစံတွေကတ်တထားတဲ့ပုံစံတွေအတိုင်းပဲလုပ်ထားပါတယ်ရှင်။ဒီမန်လေးဟာဒီကိုဗစ် 19ကြောင့်စီးပွားရေးလုပ်ငန်းတွေပိတ်လိုက်တာလေတလနီပါရှိသွားတယ်ဆိုတော့အရောင်းဝယ်ပေါ့နော်အရောင်းဝယ်တိတာတာကိုဟိုပြတ်သွားတဲ့သဘောမျိုးဖြစ်မှာပါဆိုတော့ဒေါ်စုမွန်တို့ရောအရောင်းဝယ်ကတော့ဒါဟိုစားတောက်ကုန်လည်းမဟုတ်ဘူးဒ အနေနဲ့
ဟုတ်ကဲ့ပါရှင်ကျမတို့ကဟိုဈေးကွက်ကြီးတစ်ခုလုံးရက်တက်လိုက်ရတဲ့သဘောဝင်ဝင်လုံးဝမရှိပဲနဲ့ရက်တက်လိုက်ရတဲ့သဘောပါဒါနဲ့ပတ်သက်ပြီးတော့မိခိုနေထားတဲ့ပရင်းစရာတွေရှိတယ်အကြောင်းကျေလုံးများနေရှိတယ်နောက်တစ်ခုကဒီအထောတဲ့တွေးတဲ့လူတွေရှိတယ်စသဖြင့်ပေါ့နော်ဒီလိုလူတွေအကုန်လုံးလဲကျမတို့ရက်တက်ခြင်းအားဖြင့်သူတို့လည်းနည်းနည်းများရက်တက်ကြပါတယ်ကျောင်းပြည်ရနာနဲ့ပတ်သက်ပြီးအခုဈေးကွက်ပြန်ဖွင့်တဲ့အခါမှာလုပ်ငန်းလေးတွေတော့နည်းနည်းနည်းနည်းတော့စပြီးတော့လုပ်လို့ရပါတယ်ဒါပေမဲ့ရခင်လောက်လုပ်ငန်းပြန်ဖြစ်ဖို့ဆိုလို့ရှိရင်ကျမတို့အားတစ်ခုယူရပါမယ်ဒါလို့လည်းဆိုကျမတို့ရဲ့တောက်ဝင်းစီမှာရှိတဲ့လူတွေကလုပ်ငန်းဖြစ်တော့မှကျမတို့လုပ်ငန်းကိုနောက်ဆုံးအနေနဲ့ဝယ်တာပေါ့နော်ရှားဝင်းနေရပြီးတော့မှကျမတို့ကဒီ jewelry ဘိုင်းလုပ်ရနာဘိုင်းဖြစ်တဲ့အတွက်ဆောင်လို့အချိန်တစ်ခုတော့ကျမတို့ကတောက်ဆန်နိုင်ရမှာလို့ထင်ပါတယ်ရှင
်ဟုတ်ကဲ့နောက်ပြီးတော့ဒီကြောက်စိမ်းဒီဈေးကွက်ပေါ့နော်ကြောက်စိမ်းဘက်မှာလဲဟိုတရုတ်ဘက်ကလူဝင်တော့ရော့သွားမှဖြစ်နေနော်အဲ့ဒီဈေးကွက်ဘက်ကရောဗာတိနေညာချပါတယ်ရှင
်ဟုတ်ကဲ့အခုလက်ရှိအထိကတော့ကျမတို့ကြောက်မြရန်နာကြောက်ဝိုင်းမှာပေါ့နော်ကျမတို့မန္တလေးကြောက်ဝိုင်းမှာဟိုထောက်ပံ့မှုလေးတွေကြောက်မြရန်နာတရားနေလုပ်နေပါရှင်တရုတ်ကိုတပေါင်းဝင်ကျင်ပေါ်နေကျမတို့ကုန်တယ်ကြီးကုန်တယ်အကြီးကြီးကြောက်စိမ်းတွင်းပိုင်ရှင်တွေကထူထားတဲ့ပတ်စံနေနဲ့ကြောက်မြရန်နာအတင်းကဦးစီးပြီးတော့မှဟိုထောက်ပံ့မှုလေးတွေလုပ်နေပါတယ်။အဲဒါဆိုနေ့စဉ်ဒီကြောက်ဝိုင်းမှာနေ့စဉ်ဝင်ငွေရမှာလက်တည်နိုင်တဲ့လူတွေအတွက်အဓိကပါရှင်။အဲ့ဒီမှာဆိုလို့ရှိရင်ဒီလူတွေကဒီဝိုင်းရက်သွားတာနဲ့သူတို့ရဲ့စောင့်ဝင်နေရတာဒုက္ခရောက်ပါတယ်။ဒါကြောင့်မလို့ဒီဝိုင်းလေးပြန်ပြီးတော့မှဖြစ်ဖို့လို့အတွက်လဲဒီကျမတို့ရဲ့မြို့တော်စီတင်ကမြို့တော်ဝင်နဲ့တကွာကြောက်မြေနာတင်းကလူတွေကပူးပေါင်းပြီးတော့စူးစမ်းနေပါတယ်။အမြဲအနည်းဆုံးနဲ့အမြဲအကင်းဆုံးဖြစ်အောင်ပြန်လည်ဖွင့်နိုင်ဖို့အတွက်လက်ရှိတော့မဖွင့်သေးပါဘူးရှင်။ကျွန်တော်ဒီဝိုင်းလေးကပြန်ဖြစ်လာလို့ရှိရင်တော့လူပေါင်း10000ကျင်လောက်အတွက်နည်းနည်းလေးပြန်ပြီးကြည့်လေလာမှာလို့ထင်ပါတယ်ရှင်။ကျွန်တော်ပြန်ဖွင့်လာရင်တောင်မှအရင်လိုမကောင်းရင်တောင်မှနည်းနည်းတော့ပြန်ပြီးတော့အစာပြိုးလို့ရမယ်လို့ထင်ပါတယ်
။မန္တလေးကျောင်းမြေလုပ်ငန်းရှင်များအသင်းရဲ့တွဲဖက်အတွင်းရမှုတဲ့ဒေါ်စုမွန်တိုပြောပြခဲ့တာပါ။မန္တလေးတိုင်းအတွင်းမှာကိုဗစ် -19 အတည်ပြုလူနာ3ဦးရှိခဲ့ပြီးအားလုံးပြန်လည်တက်တာပျောက်ကင်းသွားပြီလို့အစိုးရကသတင်းထုတ်ထားတာအရဆိုရင်တော့လက်ရှိမှာမန္တလေးတိုင်းအတွင်းကိုဗစ် -19 အတည်ပြုလူနာမရှိတော့ပါဘူးရှင်။ကျမတင်ကြီးထိုက်ပါ